ဆော်ဒီအာရေဗျနိုင်ငံဂျဒါမြို့မှာဒီသတင်းပတ်ကုန်ကကျင်းပခဲ့တဲ့ယူကရိန်းငြိမ်းချမ်းရေးဆွေးနွေးပွဲမှာပါဝင်တဲ့နိုင်ငံအားလုံးကနောက်ဆက်တွဲထပ်မံတွေ့ဆုံမှုသဘောတူညီခဲ့ကြပြီးဒါဟာရုရှားနိုင်ငံအတွက်ကြီးမားတဲ့ထိုးနှက်ချက်ဖြစ်ကြောင်းယူကရိန်းသမ္မတရုံးအကြီးအကဲအန်ဒရီယာမတ်ကတနင်္လာနေ့ကသတင်းစာရှင်းလင်းပွဲမှာပြောပါတယ်ဂျဒါဆွေးငြိမ်းရေးဆွေးနွေးပွဲကိုတက်ရောက်ခဲ့တဲ့နိုင်ငံအားလုံးကယူကရိန်းလွတ်လပ်ရေးနဲ့နယ်မြေစိုးမိုးရေးကိုအပြည့်အဝထောက်ခံကြောင်းနဲ့အစည်းအဝေးမှာယူကရိန်းကချမှတ်ထားတဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်တွေကိုပဲဆွေးနွေးခဲ့တယ်လို့ဆိုပါတယ်။ဒါပေမဲ့ယူကရိန်းဘက်ကအဆိုပြုထားတဲ့ရုရှားတပ်တွေစုခွာရေးနဲ့ယူကရိန်းပိုင်တဲ့အားလုံးကိုပြန်လည်ပေးအပ်ရေးတောင်းဆိုချက်အပါအဝင်အချက်၁၀ချက်ပါငြိမ်းချမ်းရေးအစီအစဉ်ကိုတော့တက်ရောက်ခဲ့တဲ့နိုင်ငံအားလုံးသဘောတူညီမှုမရခဲ့ကြပါဘူး။နှစ်ရက်ကြာဂျေဒါငြိမ်းချမ်းရေးထိပ်သီးအစည်းအဝေးမှာနိုင်ငံပေါင်း၄၀နိုင်ငံကအကြီးအကဲအရာရှိတွေတက်ရောက်ခဲ့ကြပြီးရုရှားကတော့ဖိတ်ကြားခြင်းမရှိပါဘူး။ဒီဆွေးနွေးပွဲကိုရုရှားနဲ့နီးစပ်တဲ့BRICS လို့ခေါ်တဲ့ထွန်းသစ္စာကမ္ဘာစီးပွားရေးနိုင်ငံတွေကဘရာဇီးအိန္ဒိယတရုတ်နဲ့တောင်အာဖရိကနိုင်ငံတွေကကိုယ်စားလှယ်တွေလည်းတက်ရောက်ခဲ့ကြပြီးစစ်မှန်တဲ့ဆက်ဆက်ညှိနှိုင်းမှုတွေဖြစ်ဖို့ရုရှားပါဝင်နိုင်ငံအလုံးပါဝင်ရမယ်လို့ဘရာဇီးကိုယ်စားလှယ်အဖွဲ့ကပြောကြောင်း AFP သတင်းမှာဖော်ပြထားပါတယ်။ရုရှားဘက်ကတော့ sorry အစည်းအဝေးပွဲကိုပြစ်တင်ရှုတ်ချခဲ့ပြီးနည်းနည်းလေးမှအကျိုးမရှိဘူးလို့ပြောထားပါတယ်များ။